လသမဂအကျဉ်းမှုချုပ်ရဲ့မြန်မာနိုင်ငံဆိုင်ရာထုကိုစလဲမစ်ခရစ်စတင်းဘာဂနာရဲ့ခီးစဉ်အပြီးမှာထုကိုစလဲရဲ့ထောက်ကူပြုရုံးကိုနေပြီးတော့မှဖွင့်ခွင့်ပေးတဲ့အတွက်မြန်မာအစိုးရကိုကျေးဇူးတင်တယ်လို့ဒီကုလသမဂရဲ့သတင်းထုတ်ပြန်ချက်ထဲမှာတွေ့ရပါတယ်။ဒါပေမဲ့အခုဒီထုကိုစလဲရဲ့ထောက်ကူပြုရုံးနေပြီးတော့မှဖွင့်တာကိုဒီပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီကသဘောမတူဘူးလို့လည်းသိရပါတယ်။ဆိုတော့ဘလို့အချက်တွေကြောင့်အခုလိုကန့်ကွက်တာပါလဲရှင်
။ကျွန်တော်တို့ပါတီအနေနဲ့ကတော့ကျွန်တော်တို့အဖွဲ့တော်ကြီးတွေကလည်းတည်ပြနေတဲ့အခြေအနေတွေအဲ့ကတော့နိုင်ငံရဲ့ဒီနိုင်ငံရဲ့အခြေအနေတမိုင်းကြောင့်အခြေအနေအရာနိုင်ငံတကာ PR တွေကိုစတော့ဘူးညာလာကျွန်တော်ဒီလိုဆိုးဆိုးမှုတွေဖြစ်လာတာကိုဟိုကတော့ကြောက်နိုင်ငံရဲ့တမိုင်းကြောင့်မှတွေ့ခဲ့ရတယ်။အခုလက်တော်မှာလည်းဒီရခိုင်ရေးကိစ္စနဲ့ပတ်သက်ပြီးတော့မှဒီနည်းရနေတော့မှပြည်ပနိုင်ငံရဲ့ PR တွေရောက်ဖို့အတွက်စကူပြင်းနဲ့ဦးဆောင်တဲ့ကော်မရှင်စဖွဲ့ကလေးကကျွန်တော်နိုင်ငံမှာမလိုရတဲ့ဆိုးဆိုးမှုတွေ PR တွေဖြစ်လာနိုင်တယ်ဒါဆိုရင်တော့ကြောက်တန်ကိုဆက်တယ်။သို့တော်လည်းပဲအဲ့ဒီကကိုဒီနေ့ကျွန်တော်တို့တကယ်လက်တွေ့အစိုးရဘာကိုတက်မလို့ပေါ့လေဒီဆိုင်ကြီးကဆိုတော့ကြတော့ဒီကုလရုံးခွင့်မယ်ဆိုရင်ကျွန်တော်တို့အနေနဲ့တော့ဒီပြဆွေးချက်ကောင်းဝိုင်းကြီးနဲ့ခွင့်မယ်ဆိုတဲ့အခါကြတော့နိုင်ငံတကာကကိုယ်စားလှယ်တယောက်ကဆက်ပြီးတော့ကျွန်တော်ဒီမှာရုံးခွင့်ပြီးတော့ထိုင်ပြီးတော့ပေါင်းရမယ်လို့ညှင်းစိတ်နေကိုကျွန်တော်ကစိုးရိမ်စိတ်တွေရှိတယ်ဒါကြောင့်ဒီဟာခွင့်မယ်ပုံမှာတော့ကျွန်တော်တို့ပါတီအနေနဲ့ကန့်ကွက်တယ်တယောက်ကိုစုပေါင်းနေပတ်သက်တဲ့လုပ်ငန်းဆောင်ရွက်မှုတွေကိုလူ့ခွေဆိုတဲ့ခေါင်းစည်းနဲ့တိုင်းပြီးတော့မှအဲဆွဆွဲလာပြီးတော့မှတော်တော်ကောင်းကောင်းလေးကိုရည်ရွယ်နိုင်အောင်စီမံထားတဲ့အနေအထားမျိုးဖြစ်နေတယ်ဒါကိုအစိုးရကိုယ်တိုင်ကလက်ခံပြုပုံစံမျိုးပေါ်တယ်ဒါကျွန်တော်တို့ရဲ့အတွေ့အကြုံတွေကတော့လက်ခံလို့မရဘူးမဖြစ်ပြီလို့ဆိုတော့ကျွန်တော်တို့တောင်းချက်ပြောလာတာပါလေဒါကြောင့်ဒီရုံးခွင့်တော်ကျွန်တော်တို့ကတော့ကန့်ကွက်တယ်သို့တော့အဖြစ်မနေဖွင့်ပြီးဆောင်ရွက်တယ်ဆိုရင်လည်းသူရဲ့ဒီရုံးရဲ့လုပ်ငန်းစဉ်တွေကပါလို့ပါလို့ပါလေဒါတွေကိုပြည်သူလူထုနဲ့သက်ဆိုင်ရာတက်တော့ပါတယ်ချပြဖို့လိုလိုရဲမယ်လို့ကျွန်တော်ကဟောက်ပြတဲ့ဒီခါမှာ
ဟုတ်ကဲ့အခုလိုကုလသမဂ္ဂလိုအဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်လာရင်ဒီနိုင်ငံတကာဖိအားပေးမှုတွေအေးအေးယူလာမယ့်အခြေအနေတွေကရော့ကျသွားစရာမရှိဘူးလားရှင်ဦးဦးနန္ဒာလှမြေဘယ်လိုသုံးသပ်ပါလဲရှင
်ဟုတ်တကယ်ကိုစီနာမယ်ရလားလို့ကျွန်တော်တို့ကမေးချင်တာဟုတ်တကယ်ကိုဒီနိုင်ငံတကာဖိအားတွေရော့ကျသွားအောင်ဆိုတဲ့ညွှန်မဲချက်နဲ့ကျွန်တော်တို့အစိုးရလုပ်တယ်တကယ်ကိုကုလသမဂ္ဂလာရောက်တော်မူသောနေ့တဲ့ကိစ္စတွေကရော့ကျသွားဖို့လားအမှုကိုပြူကြည့်အောင်လုပ်နေတာလားကျွန်တော်တို့အနေနဲ့ကတော့ကျွန်တော်တို့နိုင်ငံကကုလသမဂ္ဂရဲ့ပြည်ရှင်နဲ့မှပါပြီးသားနိုင်ငံတကာနိုင်ငံရဲ့အထူးသဖြင့်အာဏာကိုလေးစားရမယ်အဲ့ဒါနိုင်ငံတိုင်းကတည်းကညောင်းသိရှိရမယ်သို့တော်လည်းပဲနိုင်ငံကြီးညီမျိုးနိုင်ငံငယ်ညီမျိုးဆက်ဆက်ကြတဲ့အနေနဲ့တည်းပဲဆက်လက်ဖြစ်နေသလားဖြစ်နေတဲ့ပုံစံမျိုးကိုကျွန်တော်တို့ကတွေ့နေရတဲ့အတွက်ကျွန်တော်တို့ကမေးခွန်းထိုးရမယ်နေတာဖြစ်တယ်သို့တော့ကုလသမဂ္ဂကလာတာဒီကပြည်နိုင်ငံတကာကအဖွဲ့ဝင်လာတဲ့ကျွန်တော်တို့တိုင်းပြည်ကပုံမှန်ဆုံးရတဲ့ဖြီးရနဲ့ဆောင်ရွက်မှုတွေပဲဖြစ်လာတယ်။အဲကျွန်တော်နိုင်ငံရဲ့တက်မလို့ဒါစိတ်ကြောက်လာတဲ့သဘောဖြစ်တယ်။ဒါတွေကိုကျွန်တော်ကလက်ခံလို့မရဘူး။ဒါကြောင့်အခုဒီကုလသမဂ္ဂဖြီးရတွေကိုကျွန်တော်တို့ကသတိထားပြီးစောင့်ကြည့်နေရတယ်။အခုဒီကြိုးရင်းဖြစ်လာတဲ့ဘာလို့မှလဲဆိုတော့ကျွန်တော်ကသိက္ခာတော်တော်ကြည့်လို့လို့
။ဟုတ်ကဲ့အခုဆိုရင်မယ်ဒီဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ဒုက္ခသည်တွေကိုပြန်လည်လက်ခံရေးဆိုတဲ့အစီအစဉ်မှာကုလသမဂ္ဂလက်အောက်ခံအေဂျင်စီတွေပေါ့လေ UNHCR တို့ UNDP တို့လို့အဖွဲ့တွေနဲ့ပူးပေါင်းပြီးတော့ဆောင်ရွက်မယ်။ဒါဆိုရင်ကောဟလာဒီနိုင်ငံတကာကစောင့်ကြည့်နေတဲ့ဒုက္ခသည်ပြန်လည်လက်ခံရေးအစီအစဉ်တွေကပိုးပြီးတော့ထိရောက်မယ်ပွင့်လင်းမြေတားမှုရှိမယ်လို့ရောမထင်ဘူးလားရှင့်။
ကျွန်တော်တို့ဘက်ကအမြင်ကတော့အခုထွက်ပြေးသွားတယ်ဆိုတော့တင်ငင်းတဲ့ချက်လက်ကမှန်ကန်သလားဆိုတာလေကျွန်တော်တို့ကပြီးကြဖို့လိုတယ်။အဲ့မှာကျွန်တော်ရှိမှနိုင်ငံတော်ဥပဒေရှိပြီးသားတောက်ပွက်ရှိတဲ့နေ့ဒီဥပဒေနဲ့စစ်စစ်ခံမတာနဲ့ကျွန်တော်တို့နိုင်ငံကဟုတ်တယ်မဟုတ်တယ်ကိုကျွန်တော်တို့တုံ့ပြန်လို့ရမယ်ဒီဥတွေနဲ့အစီအစဉ်မခံမနဲ့ထွက်ပြေးသွားတဲ့လူအားလုံးကိုတို့ပြောတဲ့ဒီကနေ့တိုင်းကျွန်တော်တို့နိုင်ငံကလက်ခံပေးရလောက်အောင်ဆိုတော့ကျွန်တော်တို့ရဲ့အထူးသဖြင့်အာဏာကခံမမှုမရှိတော့ဘူးလားအခုကုလသမဂ္ဂရဲ့ဆောင်ရွက်ချက်ကမှန်ကန်မှတ်တပ်ဖို့လိုတယ်အခုနောက်လို့ကုလသမဂ္ဂဆိုတဲ့ခေါင်းစဉ်အောက်ကနေပြီးတော့မှကျွန်တော်တို့နိုင်ငံကိုစီးပွားပြီးတော့မှကျွန်တော်တို့နိုင်ငံကြည်လင်ရေးကိုဆုံးချက်ချအောင်လုပ်နေတယ်ဆိုရင်တော့ကျွန်တော်တို့အများကြီးစဉ်းစားနေတယ်ဒါကိုသူကလည်းလက်လို့လိုတယ်ခုနိုင်ငံသားဖြစ်နေတဲ့လက်ရှိတိုင်းရင်းသားတွေကိုမစဉ်းစားနိုင်ဘဲနဲ့ဒီထွက်ဒီကရဲဒီခုနသိန်းအတွက်ကိုပဲအာဂျူမန့်တဲ့ကျွန်တော်တို့အစိုးရလုပ်နေမယ်ဆိုရင်ဒါသိမှန်ကန်မှုရတာမရှိဘူးလို့ဟောနေတယ
်ဟုတ်ကဲ့ရှင်ရခိုင်ပြည်နယ်ပြည်ထနာကိုတကယ်ဖြည့်ရှင်းနိုင်ဖို့အတွက်နိုင်ငံတကာလက်ခံဖို့အတွက်ပြည်တွင်းကလူတွေနဲ့ပဲပြည်တွင်းမှာပဲလုပ်ရင်ရမယ်လို့ထင်ပါလားရှင်ဘယ်လိုသုံးသပ်ပါလဲရှင်ဟုတ်ကဲ့
နိုင်ငံတိုင်းရဲ့အစိုးရတိုင်းကမိမိနိုင်ငံရဲ့အမျိုးသားအကျိုးစီးပွားမိမိနိုင်ငံသားတွေရဲ့အကျိုးစီးပွားကိုကျွန်တော်တို့ကဦးစားပေးရမှာပဲဒီနေ့နိုင်ငံတကာကဝင်ရောက်ဆက်သွယ်ပြောဆိုလုပ်ကိုင်နေတဲ့ဟာတွေကကျွန်တော်တို့တိုင်းပြည်သားနိုင်ငံသားတွေတတ်မှာကိုမရှိလို့ကျွန်တော်မြင်တယ်ဆိုကြတာတော့လေပြီးတော့ကျွန်တော်နိုင်ငံမှာရခိုင်အစိုးရစက်ကြရေဒီတိစနဲ့ပတ်သက်ပြီးဒုတိယသမ္မတဒီဦးဆောင်တဲ့ရခိုင်ကော်မရှင်တွေရှိတယ်။အဲတော့ဝင်ကြီးတွေဦးဆောင်ပြီးတော့ဖွင့်ပေးလုပ်နေတဲ့ကော်မရှင်တွေရှိတယ်။အဲတော့ကျွန်တော်နိုင်ငံမှာလည်းဒီအတွေ့အကြုံနဲ့ပတ်သက်တဲ့နိုင်ငံကအတွေ့အကြုံရှိတဲ့ပညာရှင်တွေအများကြီးရှိတယ်။ဒီလိုလူတွေရှိတယ်။နောက်ဒီတိုင်းသားတွေထူထောင်ပြီးတိုင်းသားကောင်းဆောင်တွေရှိတယ်။ဒေသခံတိုင်းသားတွေရှိတယ်။ဒီလိုလူတွေအများကြီးရှိရတဲ့အတွက်ဒီကျွန်တော်တို့နိုင်ငံရဲ့ပြည်လေးကိုဘာမှနားမလဲတဲ့အဲ့ဒါအမြင်နဲ့လေးလာပြီးမှသိတဲ့လူတွေတော့လာပြီးတော့မှပုံရိုးလုပ်တာနိုင်ငံကစံချိုးလူတွေလုပ်နေတယ်ဟုတ်ပြီလုပ်တော့ကျွန်တော်တို့စောင့်ကြည့်တယ်တော့လေကျွန်တော်တို့နိုင်ငံသားကျွန်တော်တို့ဒေသခံတိုင်းရင်းသားရဲ့အကျိုးထက်စံစည်းရဲ့အကျိုးကိုပဲလိုက်ပြီးတော့မှလူ့ခွေးဆိုပြည်နယ်တိုင်းနဲ့ ဒီနေ့ပဲအခုဒီမှာအမေရိကန်လူ့ခွင့်ပုံလုတ်ထွက်သွားတယ်။ဘာဖြစ်လို့လဲဆိုတော့ကျွန်တော်နိုင်ငံရဲ့အမျိုးသားအကျိုးစီးပွားကျွန်တော်နိုင်ငံသားတွေရဲ့အကျိုးစီးပွားကိုကျွန်တော်ဦးစားပေးရနိုင်မယ်။အဲကျွန်တော်နိုင်ငံမှာပြည်ထောင်စုအများကြီးရှိတယ်သူတို့ရဲ့အားကိုတောင်းရနိုင်မယ်။ဒီကြီးရဲ့အားကိုတောင်းတာဒီပုံမရှုပ်သေးတဲ့ဖြစ်စဉ်တွေပဲဖြစ်လာတော့ကျွန်တော်ကတောက်လျှောက်တွေ့ရတဲ့ကျွန်တော်ကမျက်မှောက်ခံတာ
။ Okay အခုဒီရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့ဟလာနိုင်ငံတကာနဲ့ဆက်ဆံရေးထိခိုက်လာမယ်ဟလာအရေးယူမှုတွေလည်းဥပမာရှိလာခဲ့မယ်ဆိုရင်မြန်မာနိုင်ငံဖွံ့ဖြိုးတိုးတက်ရေးအပိုင်းပေါ့နော်ဒီနိုင်ငံတကာရဲ့ကူညီမှုအပိုင်းတွေမှာရောကြသွားနိုင်စရာရှိနိုင်ပါသလားရှင့်ဥနန္ဒာမြင်ဘယ်လိုများသုံးသပ်ပါလဲရှင်ဟုတ်ကဲ့
နိုင်ငံတကာကစီရင်နာမနဲ့ကူညီတယ်ဒန်နီကဆက်ဆံမှုရှိတယ်ဆိုတော့ကျွန်တော်ကနိုင်ငံကိုဆက်ဆံမှာပဲဒါပေမဲ့ဒန်နီကမျိုးမရှိဘဲနဲ့ PR တွေအသက်တွေကြီးလာပြီးတော့မှအဲတခြားကိုနိုင်ငံသားမဟုတ်တဲ့လူတွေရဲ့အခွင့်အရေးကိုခေါင်းညှိနှိုးတက်လာမယ်ဆိုရင်ကျွန်တော်တို့လက်ခံလို့မရဘူးမကူညီတဲ့ပြဿနာမရှိပါဘူးကိုနိုင်ငံသားတွေကပဲစူးစမ်းဆောင်ရွက်ကြရမှာပေါ့
ဟုတ်ကဲ့အခုလိုဖြစ်ပေးတာကျေးဇူးအများကြီးတင်ပါတယ်ရှင်